မြန်မာနိုင်ငံမှာဗုဒ္ဓဘာသာယဟန်တန်ဃာတော်တွေကနေဆစ်ဆွေရကိုတပိတ်မှောက်ကန်ဆောင်ပြီးစီတန်းလှည့်လည်ဆန္ဒပြနေတာငားရမြောက်ဖြစ်တယ်မနေ့ကတော့ရန်ကုန်တန်ဃာတွေကနေအိမ်မှာကျေချုံတဲ့ထိမ့်သိမ်းခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်ရဲ့အိမ်ရှိကိုတွားရောက်ပြီးတော့မေတ္တာပို့ဆုတောင်းမှုတွေကိုပြုလုပ်ခဲ့ကြပါတယ်ဒီတော့မနေ့ကအဲ့ဒီအခြေအနေလေးတွေက ပြနေတာမနေ့ကဆိုရင်ငါရဲ့ရှိသွားပြီဖြစ်ပေမဲ့လို့ဒီလှုပ်ရှားဆန္ဒပြမှုဟာရက်တန့်သွားမဲ့သဘောတော့မရှိဘူးလို့ဘန်ကောက်မြို့ကနေပြီးတော့ view သတင်းတောက် Ron Coben ကသတင်းပေးပို့ပါတယ်မနေ့ကရန်ကုန်မှာတော့ဒီမနေ့ကထောင်ထဲချီတဲ့ယဟန်တွေဟာရွှေတဂုံဖျားပေါ်ကနေပြီးတော့နှုတ်ဆုခွဲပြီးစီတန်းလှည့်လေရမှာတောစုကဒီဒေါ်ဆန်းစုကြည်ရဲ့နေရင်ရှိရာကိုတောခဲ့ပါတယ်။တန်ဃာရီရဲ့ဒီစီတန်းလှည့်လေဆနာပြရမှာပါဝင်ခဲ့တဲ့ရန်ကုန်မြို့ကတူကဒေါ်ဆန်းစုကြည်အိမ်ရှိကိုဘလိုမျိုးရောက်သွားကြတယ်။နောက်ဘလိုတွေ့ရတယ်ဆိုတာကို view ကိုအခုလိုပြောပြပါရစေ
။ဒီဒေါ်ဆန်းစုကြည်အိမ်ရှိပေါ့နော်။လူတွေအဆောက်ကိုပုံကြီးရံပြောပြရတော့ပေါ့နော်။ငါတို့ဘုရားဗုဒ္ဓဘာသာတွေလည်းငါတို့ဒီဒီမြေတားပို့အများဝေမှာမလုပ်တာမင်းတို့လည်းဗုဒ္ဓဘာသာဆိုရင်ဒီဖွင့်ပေးဖို့လိုတယ်ဆိုတော့ပြောအမှန်တို့အထက်ကိုပုံကြီးပါရန်ပြောပုံရကမ်းနေစနောက်ချာတို့ဒီစကားကိုဖွင့်ပေးလိုက်တော့တောင်းတလူကြီးအရှင်ရောက်လဲရောက်တော့တောင်းတလူကြီးအရှင်ဘက်ကိုလှည့်ပြီးတော့အများပေးနေပြီးတော့အဲ့တည်းအတန်ကအခြေကြီးရဲ့ဆိုတော့တော့ငါးမိနစ်လောက်လည်းနေရောအလီဆိုးကနေပြီးတော့ဝင်းတကားကြီးရှိတယ်ဝင်းတကားကြီးကနေပြီးတော့မလဲပေါက်ပါနော်ဟိုလူတကူကဝင်တဲ့အဲ့အပေါက်ကြီးကနေပြီးတော့ထွက်လာဒီတကားပေါက်ရှိရနေပြီးတော့နှစ်ပေသုံးပေကွာတော့ထွက်ပြီးတော့ဒီဆန်ကတော်တွေလောက်ချီပြီးတော့ယူတီပေးတယ်ယူတီပြီးတော့မှပေးတကားလည်းပါလာတော်လည်းဒီကျမပါသူဆိုတော့ဘုံသိသက်တယ်ရောဖုံးကြီးရောဘုံမြတ်တာပို့။ဟိုဒီတော်ဆန်းကြီးကတော့ပြုံးပြုံးလေးနေပါတော့။ဒီကျမ်းကျမမှာပဲသူကဟိုပင်ဒီဝတ်ဆောင်လို့ဝတ်ထားပြီးရောနော်။ကတော့လည်းကတော့ပြီးရောတနေ့ဒီချိုးကြည့်ပြီးလည်းတော်ဆန်းကြီးကိုလက်တစ်ပြက်တွေ့လိုက်တော့သူကငိုတဲ့လူကငိုတဲ့သူကတိုင်ကြော့လူကတိုင်ကြော့။ဆယ်မျိုးလောက်လည်းနေရောသူတို့ဒီဖုံးကြီးတစ်ပါးတော့နော်။ကဲအားလုံးကိုလည်းပြီးပါပြီ။ဒီစားနေအောင်ဆက်ပါမယ်ဆိုသူတို့အဲ့ဒီမှာဆက်လိုက်ကြ။
တော်ဆန်းစုကြည်ရဲ့နေရှိကနေအပြန်မှာတော့တန်ဃာရီဟာရန်ကုန်မြို့ထဲကိုဆက်လက်ချီတက်ပြီးတော့ရန်ကုန်မြို့နယ်စုလေမှာစုဝေးခဲ့ပါတယ်စုလေဖျားပေါ်မှာတော့တန်ဃာရီစုဝေးဆွေးနွေးပြီးတော့အမျိုးသားပြောင်းလဲတက်မြက်ရေးအတွက်တန်ဃာတော်တွေဘက်ကဆောင်ရွက်သွားမယ်လို့ဆွေးနွေးဆုံးဖြတ်ခဲ့တဲ့အကြောင်းမျက်မြင်တွေကပြောပါတယ်မြန်မာနိုင်ငံရဲ့ထပ်ပိုင်းမန္တလေးမြို့မှာလဲကျောင်းတက်အသီးသီးကတန်ဃာအပါ1000ကျော်ဟာမန္တလေးအင်တော်ရဖျားကိုစီတန်းလှည့်လဲဆန္ဒပြခဲ့ပါတယ်မန္တလေးဟာမြန်မာနိုင်ငံရဲ့တန်ဃာအများဆုံးရှိတဲ့မြို့ဖြစ်တာကြောင့်အခုမြန်မာနိုင်ငံတပ်ဖွဲ့မှတန်ဃာတွေရဲ့ဆန္ဒပြမှုတလျှောက်မှာအရေးအတွက်အများဆုံးတန်ဃာအင်အားဆန္ဒပြတာလို့ဆိုရပါမယ်။မနေ့ကတော့ဒီရန်ကုန်မန္တလေးအပြင်မုံရွာ၊ရေနံကျောင်း၊စကိုင်း၊ကော့မှုနဲ့တောင်တင်းကြီးတို့မှာလည်းဒေသခံယဟန်တန်ဃာတွေစီတန်းလှည့်လည်ပြီးတော့မေတ္တာပို့ဆုတောင်းတာတွေလုပ်ခဲ့ပါတယ်။ဒီလိုမျိုးတန်ဃာလှူရှာမှုတွေကိုလှုပ်ဖို့တက်ဆန့်ဥဆောင်ခဲ့တဲ့တန်ဃာတပ်ပေါင်းစုကြီးကတော့တနေ့ကကျင်းပချက်ဆောင်ထုတ်ရမှာလာမယ့်တနင်္လာနေ့စက်တင်ဘာလ24ရက်နေ့မှာတော့ဒီတန်ဃာတွေရဲ့လှူရှာမှုအပေါ်မှာကျောင်းသားပြည်သူအလုသမားလယ်သမားတမတော်သားတွေပါမကြံပူးပေါင်းပါဝင်ကြဖို့တိုက်တွန်းဆော်ထားပါတယ်အခုလှူရှာမှုနဲ့ပတ်သက်လို့ကျောင်းသားတွေဘက်ကလည်းထောက်ခံပါဝင်နေတာတွေ့ရသလိုအခုဆိုရင်အချို့နာမည်ကျော်အမှုပညာရှင်တွေပါသူရဲ့သဘောထားတွေကိုထုတ်ဖော်ပြောတာတွေလှုပ်လာပါတယ်ဒီလိုမျိုးလှူရှာမှုတွေဟာစစ်ဆေးရအတွက်တော့တကယ့်ကိုပြင်းထန်တဲ့ PR တရားဖြစ်တယ်လို့ Odd ASEAN Burma ဒီမြန်မာနိုင်ငံဆိုင်ရာအရှိတော်အာရှကလူခွင့်ရေးဖွဲ့ကတာဝန်ခံ Debbie Stophart ကအခုလိုပြောပါတယ
် This is a public confrontationAgainst the military regime of Burma that has not
ခုစနပြမှုတွေဟာ1988ခုနောက်ပိုင်းကတည်းကဆိုရင်ပထမဆုံးအချိန်လူလူကနေစစ်ဆိုးရွားကိုဆန့်ကျင်ပြီးထိတိုက်တွေ့လိုက်တာပါပြောရမယ်ဆိုရင်စစ်ဆိုးရွားအနေနဲ့ဒီပေါ်မှာဘလို့ပဲတုံ့ပြန်တုံ့ပြန်ဘာပဲလုပ်လို့အရှုံးနဲ့ပဲရင်ဆိုင်ရမယ်အခြေအနေပါဒီတန်ဃာတော်တွေကိုအကြမ်းဖက်နှိမ်နှင်းမယ်ဆိုရင်တော့ပြည်ရင်းမှာရောနိုင်ငံတကာမှာပါစစ်ဆိုးရွားအတွက်တိတ်ကိုအယုတ်ဆိုးစေမှာပေါ့ရှင်
ဒီမတိုင်ခင်ပထမရင်ကျောင်းသားတွေလူလူတွေစနားပြစဉ်ကတော့ကြန့်ခိုင်ရင်နဲ့စွမ်းရှင်အဖွဲ့တွေတုံးပြီးတော့ကျန်းဖက်ဖန်းစည်းတာတွေလုပ်ပြီးမဲ့လို့အခုနောက်ပိုင်းမှာတော့ဒီလူတွေကိုပေါ်ပေါ်ထင်ထင်မတွေ့ရတော့ဘူးလို့ဒီ9ရက်တာတန်ဃာတို့ရဲ့စနားပြမှုတစ်လျှောက်လုံးမှာပါဝင်ခဲ့တဲ့ရန်ကုန်မြို့ကတူကခုလိုပြောပါတယ
်အဲနောက်ပိုင်းပုံတခုစတလာဗီလောက်ကြတော့တကယ်ထူးထူးခြားခြားစွမ်းရှင်မဖြစ်ဖြစ်တော့ကျန်းဖက်လို့ယူဆရတာပဲဖြစ်ဖြစ်လုံးဝအရှင်းဝါဒီနေ့ဆိုရင်အရင်တော့ကနိုင်နေတဲ့လူပေါ့နော် SPU ထောင်လိုက်ပုံတခုအစိုးရလူတွေပြောမှာဆိုင်ကတူးရင်းတကားကလူတာလုံးဝမတွေ့ရတော့လောက်ပဲ
စစ်စိုးအနေနဲ့ကတော့သူတို့အနေနဲ့ဒီတိုင်းပြည်ကိုစီကံရှိတဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့နိုင်ငံရေးလုပ်ငန်းစဉ်တွေချပြီးဆောင်ရွက်နေတယ်အခုဆိုရင်ဖွဲ့စည်းပုံအခြေခံအမူကြမ်းအတွက်ညောင်ပင်အမျိုးသားညီလာခံလည်းပြီးဆုံးသွားပြီလို့ပြောနေပါတယ်မကြာခင်မှာလည်းဖွဲ့စည်းပုံတက်ဆွဲပြီးတော့ရွေးကောက်ပွဲတရားခေါ်ယူမယ်လို့ပြောနေတာရှိပါတယ်အခုဒီဆန္ဒပြလှုပ်ရှားမှုတွေပေါ်မှာရင်ဆိုင်ဖို့အတွက်နိုင်ငံတကာမှာလည်းဒီလိုပဲထပ်ပြောမယ်ပုံရှိနေပါတယ် ဒါပေမဲ့လည်းဒီပြီးခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီတကယ်ပိတ်အစည်းအဝေးပြီးတော့အမေရိကန်နဲ့ဘရစ်ရှ်တာမတ်တွေကပြောတဲ့နေရာမှာပြည်ညာနေပြန်ညီလာခံဟာအနှစ်သာရမရှိဘူးလို့ဆိုလို့ဒီစစ်ဆိုးရရဲ့နိုင်ငံရေးလုပ်ငန်းစဉ်ဆိုတဲ့ပုံမှာပြည်တွင်းမှာလည်းနိုင်ငံတကာမှာလည်းလူကြိုက်နေတယ်လို့ပြောမှာပါ။